ကရှမီးယားဒေသကိစ္စအငြင်းပွားပဲဖြစ်နေတဲ့အချိန်မှာပဲတရုတ်သမ္မတရှီဂျင်ပင်နဲ့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမော်ဒီတို့ဟာအိန္ဒိယနိုင်ငံမဟာဘလီပူရမ်မြို့မှာအောက်တိုဘာလ17ရက်နေ့ကအလို့သဘောတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံပွဲမှာတစ်နိုင်ငံအနေနဲ့အစိုးရဝါဒစွဲသွေးသွင်းမှုတွေကိုစတင်ဖို့ဖူးပေါင်းဆောင်ရွက်ရေးခေါင်းဆောင်နှစ်ဦးကတိကူပြုခဲ့ကြတယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီး Vijay Gokhale ကိုကိုကပီ Press Trust of India ကတောက်ကြတဲ့သတင်းတရမှာဖော်ပြရေးသားထားပါတယ်။အဂုလာအတွင်းကအိန္ဒိယနိုင်ငံကဂျမ္မူးနဲ့ကရှမီးယားပြည်နယ်ကိုနှစ်ပိုင်းခွဲကြောင်းကြေညာခဲ့ကြတော့တနင်္ဂနွေဆက်ဆိုင်မှာပြောင်းလဲဖြစ်နေချိန်မှာအခုလိုကောင်းဆောင်မှုတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အဲ့ဒီကြေညာချက်ကြောင့်တရုတ်နိုင်ငံကပိုင်ဆိုင်တယ်လို့ကြေညာထားတဲ့လာဒက်ဒေတာတစ်စိတ်တစ်ပိုင်းဟာအိန္ဒိယရဲ့တရားအုပ်ချုပ်မှုလမ်းပြတစ်ခုဖြစ်သူရောက်ရှိသွားခဲ့ပါတယ်။အိန္ဒိယကကရှမီးယားကိစ္စကြေညာချက်ထုတ်ပြန်ပြီးမှမွတ်စလင်အများစုနေထိုင်ရာကရှမီးယားဒေတာအများစုကိုထိန်းချုပ်ထားတဲ့ပါကစ္စတန်နိုင်ငံကိုတရုတ်နိုင်ငံကတာဝန်ရေးရာထောက်ခံအားပေးခဲ့တာကြောင့်အိန္ဒိယနိုင်ငံကိုအမျက်ဒေါသထွက်စေခဲ့ပါတယ်။အစောပိုင်းမှာတော့အိန္ဒိယ Express သတင်းစာကအမည်မသိသတင်းအရင်းအမြစ်တစ်ခုကိုကိုးကားပြီးကရှမီးယားကိစ္စအိန္ဒိယနိုင်ငံကအခုလိုဆုံးဖြတ်ရတဲ့ကိစ္စကိုဒီဆွေးနွေးပွဲမှာဝန်ကြီးချုပ်မော်ရီကတရုတ်သမ္မတရှီဂျင်ပင်ကိုရှင်းလင်းပြောကြားလိုက်မယ်လို့ရေးသားထားပါတယ်ခင်ဗျာ။